ကမ္ဘာတစ်ဝှမ်းမှာမြေမြုံမိုက်အသုံးပြုမှုတွေကိုတားဆီးပိတ်ပင်နိုင်ဖို့အတွက်အော်တဝါသဘောတူညီချက်ကို1998ခုနှစ်ကပြဋ္ဌာန်းဆောင်ရွက်ခဲ့ရမှာဆယ်နှစ်တာအတွင်းမြေမြုံမိုက်အသုံးပြုမှုဆွန့်လွတ်ဖို့ကတိပြုလက်မှတ်ရေးထိုးတဲ့နိုင်ငံပေါင်း156နိုင်ငံရှိတော့ပါပြီ။ဒါပေမဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံတချို့ကတော့မြေမြုံမိုက်ဆက်အသုံးပြုနေဆဲဖြစ်ပါတယ်။ဒါကြောင့်မစ္စတာအက်ဖရက်ဒိုလာဗန်ကိုမြန်မာနိုင်ငံအပါအဝင်ဒေတာတွင်းကမြေမြုံမိုက်အသုံးပြုနေဆဲနိုင်ငံတွေရဲ့နောက်ဆုံးအခြေအနေဒီသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးနိုင်မဲ့အလားအလာတွေနဲ့ပတ်သက်လို့စတင်မေးမြန်းခဲ့ရမှာ
။ Five of them are mine affected. Laos, Vietnam, Cambodia, Thailand and Myanmar, Burma.
ဒီအရှိတောင်အရှဆန်နိုင်ငံထဲမှာမြေမြုံမိုင်းသုံးဆွဲမှုနဲ့ပတ်သက်နေတဲ့နိုင်ငံ၅နိုင်ငံရှိပါတယ်။လာအိုဗီယက်နမ်ကမ္ဘောဒီးယားထိုင်းနဲ့မြန်မာနိုင်ငံတို့ပါပဲ။အဲဒီနိုင်ငံတွေမှာအထူးသဖြင့်မြေမြုံမိုင်းကြောင့်တစားကန်ဖြစ်ရသူအရေအတွက်မိုင်းရှိတဲ့နယ်မြေအကျယ်ဝန်းမိုင်းတည်သူတွေကိုအကူအညီပေးရေးစတဲ့လုပ်ငန်းတွေပေါ်မူတည်ပြီးတော့ဒီကိစ္စကိုအလေးထားအကောင့်ထဲပေါ်တော့မှာဖြစ်ပါတယ်။ဒီလုပ်ငန်းတွေအကောင့်ထဲပေါ်နိုင်မှုအတွက်တခုတည်းသောလမ်းညွှန်ချက်ကတော့ဒီလိုက်နိုင်ရမယ့်စည်းကမ်းချက်တွေပါဝင်တဲ့မြေမြုံမိုင်းတားဆီးပိတ်ပင်ရေးသဘောတူစာချုပ်မှာလက်မှတ်ရေးထိုးမှုပါပဲ
။ However, Myanmar, Laos, Vietnam, Singapore haven't joined the convention.
ဒါပေမဲ့လည်းမြန်မာလာအိုဗီယက်နမ်နဲ့စင်ကာပူတို့ကတော့ဒီစာချုပ်မှာလက်မှတ်မရေးထိုးရသေးပါဘူး။စင်ကာပူကတော့မြေမြုံမိုင်းထုတ်လွှတ်တဲ့နိုင်ငံမှာအခုတော့ရပ်တန့်ဖို့အကြမ်းဖျင်းသဘောတူညီထားပြီးပါပြီ။အခုဆွေးနွေးပွဲလုပ်ရတဲ့အကြောင်းရင်းတစ်ခုဟာလည်းအဒီအတွက်ပါပဲ။ဒီနိုင်ငံတွေသဘောတူစာချုပ်လက်မှတ်ရေးထိုးပြီးတော့တဲ့အခါမိုင်းထိတဲ့သူတွေကိုကူညီပေးဖို့မြေမြုံမိုင်းရှင်းလင်းဖို့စတဲ့လုပ်ငန်းရန်ရတွေချမှတ်အကောင့်ထဲပေါ်သွားမှာပါလို့မစ္စတာအက်ဖရက်ဒိုလူဘန်ပြောသွားတာပါ။ဒါပြင
် We are awareThat Burma is now going through armed conflict, and this is the context.
မြန်မာနိုင်ငံမှာလက်နက်ကိုင်ပဋိပက္ခတွေရှိနေတဲ့အတွက်မြေမြုံမိုင်းအသုံးပြုနေရတယ်ဆိုတာ ICBL အနေနဲ့နားလည်ထားပါတယ်။မြေမြုံမိုင်းအသုံးပြုမှုရပ်တန့်ရေးအတွက်လွန်ခဲ့တဲ့10နှစ်လောက်ကစလို့လှုပ်ရှားမှုတွေလှုပ်လာခဲ့ရမှာဆက်အသုံးပြုနေစေနိုင်ငံကနှစ်နိုင်ငံပဲကြံပါတော့တယ်။အဲ့ဒီနိုင်ငံတွေကတော့မြန်မာနဲ့ရုရှားတို့ပါပဲ။ဒါဟာအင်မတန်အလေးထားမယ့်ကိစ္စဖြစ်တဲ့အတွက်အခုဆွေးနွေးပွဲမှာလည်းထောက်ပြခဲ့ပါတယ်လို့မစ္စတာအက်ဖရက်ဒိုလာဗန်ပြောသွားတာပါ။အဲ့ဒီနောက်ဒီစာချုပ်ပေါ်မြန်မာစစ်စွာရဲ့လက်မှတ်ရေးထိုးနိုင်မဲ့အလားအလာလက်တလောတုံ့ပြန်ချက်တွေမြန်မာနိုင်ငံရဲ့မြေမြုံပိုင်းပြဿနာဖြေရှင်းနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်လို့မေးမြန်းတဲ့အခါသူဆက်ပြောပြတာက
The Myanmar government military government opening up no hopefully they are in the meeting now and we're that's a very positive
မြန်မာစစ်စွာဘက်ကပုံမှန်လင်းလင်းရှိလာနိုင်မယ်လို့မျှော်လင့်ရပါတယ်အခုဆိုရင်မြန်မာစစ်စွာရဲ့ကိုယ်စားလှယ်လည်းအခုဆွေးနွေးပွဲမှာတက်ရောက်နေပါတယ်ဒါဟာဒုတိယအကြိမ်မြောက်တက်ရောက်တာပါအရင်တုန်းကဆိုရင်မြေမြုံမိုင်းပိတ်ပင်ရေးဆွေးနွေးပွဲတွေကိုတက်လေတက်ထမရှိတော့ဘာပဲပြောပြောတူးတက်လာတယ်လို့ဆိုရမှာပါမြန်မာအစိုးရအနေနဲ့ဘလောက်ထိအရေးတကြီးလှုပ်ဆောင်သွားမယ်ဆိုတာကိုတော့စောင့်ကြည့်ရမှာပါအစိုးရတရက်တက်ကလှုပ်ဆောင်ဖို့မလွယ်ကူတဲ့အတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုကလည်းအတော်လေးကိုအရေးကြီးပါတယ်တစ်ဖက်မှာလည်းမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်တွေဘက်ကမြေမြုံမိုင်းသုံးဆွဲမှုရပ်တန့်ပေးဖို့သဘောတူညီချက်တချို့ရရှိထားပြီးဖြစ်တာကြောင့်ကောင်းတဲ့အလားအလာတွေပါလို့မစ္စတာအက်ဖရက်ဒိုလူဘန်ကပြောတော့ပါတယ်ခင်ဗျာ